တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့လက်ရှိစဘာပေါ်ချိန်မှာစဘာစည်းကျနေတာကိုကုစားဖို့လုပ်နေတဲ့အစိုးရရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ဒါတွေနဲ့ပတ်သက်ပြီးအစိုးရအနေနဲ့ဘယ်လိုဆောင်ရွက်သင့်လဲဆိုတာကိုဆွေးနွေးတင်ပြသွားမှာပါ။လက်ရှိစဘာပေါ်ချိန်မှာစဘာစည်းထိုးကျနေတဲ့အတွက်တောင်သူတွေဒုက္ခပင်လယ်ဝင်နေတဲ့အကြောင်းအရင်ပတ်တွေတုန်းကတင်ပြခဲ့တာကိုတော်တာရှင်တွေမှတ်မိကြအောင်မယ်ထင်ပါတယ်။တောင်သူတွေအရှုံးပေါ်တဲ့အထိထိုးကျနေတဲ့စဘာစည်းကိုပြန်တက်လာအောင်လုပ်ဖို့ဆိုပြီးအစိုးရအနေနဲ့ဆောင်ရွက်မဲ့အစီအစဉ်အချို့ကိုအခုနိုဝင်ဘာလစန်းပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒီအစီအစဉ်တွေထဲမှာအဓိကကြဆုံးတဲ့တောင်သူတွေအတွက်လက်တွေ့အကျိုးရှိနိုင်တဲ့အစီအစဉ်ကအခြေခံဈေးနှုန်းတစ်ခုတတ်မှတ်ပြီးအစိုးရကနေစဘာဝယ်မဲ့အစီအစဉ်မှာစဘာဝယ်ယူရေးကိုစီးပွားကူးသန်းကဆောင်ရွက်မယ်ဆိုပြီးထုတ်ပြန်ထားပါတယ်။ဒါပေမဲ့ပမာဏဘလောက်ဝယ်မယ်အခြေခံဈေးနှုန်းဆိုတာကဘလောက်လဲဘယ်အချိန်စဝင်မယ်ဆိုတဲ့အရေးကြီးတဲ့အချက်လက်တွေကိုတော့အခုနိုဝင်ဘာလဒုတိယပတ်တိဆက်လက်ပြောကြားမှုမရှိသေးပါဘူးဒီဆောင်မှာအဓိကပြောချင်တဲ့အချက်ကဘာလဲဆိုတော့အခုလိုစဘာစည်းထိုးကြလို့တောင်သူတွေဒုက္ခပင်လယ်ဝင်နေတဲ့အချိန်မှာအခြေခံဈေးတက်မှတ်ပြီးအစိုးရကစဘာဝယ်မယ်ဆိုတာတကယ့်ကိုကောင်းမွန်တဲ့အစီအစဉ်မှာဒါပေမဲ့ဒီစီမံချက်နဲ့ပတ်သက်ပြီးတိုက်တွန်းနှိုးဆော်ကြင်တာရှိပါတယ်အခြေခံဈေးနှုန်းကဘလောက်ဖြစ်တယ်ပမာဏဘလောက်ဝယ်မယ်ဆိုတဲ့သတင်းကိုအမြန်ဆုံးထုတ်ပြန်ဖို့လိုပါတယ်။ပြီးရင်စဘာဝယ်မယ်အစီအစဉ်ကိုဖြစ်နိုင်သမျှအမြန်ဆုံးစတင်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့စဘာဝယ်မယ်အစီအစဉ်ကစတင်တာနောက်ကျသွားရင်အစိုးရရဲ့ရည်ရွယ်ချက်ဖြစ်တဲ့တောင်သူတွေကိုကူညီရေးဆိုတာမအောင်မြင်နိုင်တော့ပါဘူး။လူနာကိုယောဂကျွမ်းကမှဆေးသွာတိုက်နေတယ်လို့ဖြစ်သွားပါလိမ့်မယ်။ဒါနဲ့ပတ်သက်ပြီးမြေပြင်အနေအထားကိုအနည်းငယ်ရှင်းပြလိုပါတယ်။ကနဦးအနေနဲ့စဘာစင်းနှုံအကြောင်းကိုပြောပါမယ်။မြန်မာနိုင်ငံမှာထွက်တဲ့မိုးစဘာအလုံးရဲ့80ရာခိုင်နှုန်းကျော်လောက်ကနိုဝင်ဘာလနဲ့ဒီဇင်ဘာလမှာရိပ်ကြတာပါ။ပြီးခဲ့တဲ့အောက်တိုဘာလစန်းလက်ရှိမိုးစဘာပေါ်တဲ့ရာသီမှာဆဆချင်းအင်မထစဘာတင်းတရာကို3သိန်းခွဲလောက်နဲ့ဈေးစဖွင့်ပါတယ်။အဲ့ဒီ3သိန်းခွဲဆိုတဲ့ဈေးကတောင်သူတွေအရှုံးပေါ်စေတဲ့ဈေးဖြစ်ုံနဲ့မကဘဲဝယ်လက်ကလည်းတော်တော်ကိုရှားခဲ့တာပါ။အဲ့ဒီလိုအခြေအနေကနေစဘာဈေးကနည်းနည်းလေးပြန်တက်လာပြီးတော့လက်ရှိနိုဝင်ဘာလအလယ်လောက်မှာအမထစဘာတင်းတရာကို3သိန်းခွဲကနေ3သိန်း800ကျားလောက်အထိဖြစ်လာပါတယ်မြို့နယ်ကပ်နေတဲ့နေရာတွေမှာတော့4သိန်းဈေးလောက်ဖြစ်လာပါတယ်ဆက်ပြီးတော့တောင်သူတွေရဲ့အနေအထားကိုပြောပါမယ်စဘာပေါ်စားမှာဈေးကအရန်ထိုးကျနေပေမဲ့တောင်သူတွေအနေနဲ့ဈေးတက်လာတဲ့အထိတောင်းကန်နိုင်မှုတော်တော်ကိုခက်ပါတယ်တောင်သူတွေနဲ့စကားပြောကြည့်တော့တောင်သူဥယျာဉ်ရဲ့3ဘုံတစ်ဘုံလောက်ကစဘာစပေါ်ပြီးရပိုင်းအတွင်းမှာပဲရရဈေးနဲ့ရောင်းလိုက်ကြပါပြီနောက်ထပ်3ဘုံတစ်ဘုံလောက်ကလည်းစဘာပေါ်စားကနေတလားလောက်အတွင်းမှာနည်းနည်းလေးတက်လာတဲ့ဈေးနဲ့ပဲရောင်းပစ်လိုက်ကြပါပြီ။ဒီတော့တောင်သူတွေရဲ့ပြောကြားချက်အပေါ်အခြေပြုပြီးကောက်ချက်ချရရင်တောင်သူတဝက်ကျော်ကျော်ကစဘာကိုရရဈေးနဲ့ရောင်းထုတ်လိုက်ကြပါပြီ။ဒါကြောင့်အစိုးရကနေအခြေခံဈေးနှုန်းတက်မှတ်ပြီးတော့စဘာဝယ်မယ့်အစီအစဉ်ကိုဖြစ်နိုင်သမျှအမြန်ဆုံးစတင်ဖို့လိုတယ်လို့ပြောတာပါ။စဘာဝယ်မယ့်အစီအစဉ်နောက်ကျလေတောင်သူတွေအကျိုးခံစားရမှုနည်းလေဖြစ်သွားမှာပါ။ဒါနဲ့ပတ်သက်ပြီးကြိုက်လက်မျိုးနယ်ကတောင်သူကိုမျိုးဦးကတောင်သူတွေရဲ့လူလားချက်ကိုအခုလိုပြောပြထားပါတယ်။
လေလေတဘာဝယ်ပြင်းမယ်လေသမားတွေကိုအကျုံးသက်တောင်ပေါ့လေးသိန်းခွဲလောက်ကနေလေးလေးနဲ့ဆက်လို့လုပ်ခွင့်မဲ့ဆိုရင်တော့လေသမားတွေကိုရဆင်ပြေတယ်လောတဲ့တော့လေးသိန်းအောက်ပေါ့38နဲ့ပေါ့ဟာလာမဖြစ်မနေရတော့ကြောင်းနေရတဲ့အချိန်လေးပေါ့ဘာလို့လဲဆိုတော့နောက်တစ်ပါးလေးတွေပြန်ကြည့်ရမယ့်အချိန်ကျွန်တော်ပြန်ရင်းနှီးနှုန်းနဲ့ပို့တွက်လေအရင်းလေးတွေအမှန်တန်လူနေတဲ့အချိန်ဖြစ်နေတာဟုတ်ဒါလည်းຢာစီနဲ့လှုပ်လှုပ်ရတဲ့ခါကျတော့လေအဲ့ဒီလိုခုချက်ချင်းထားလို့လည်းမရတဲ့အချိန်တွေဖြစ်နေတာပေါ့တော့တဲ့အနေနဲ့ရတော့ကျွန်တော်တောင်သူလေသမားတွေကိုတကယ်လို့အများဆုံးလေးပေါ့တောင်သူတွေမဆုံးရှုံးနိုင်အောင်မရှုံးအောင်အားလုံးလေးစိုက်ပြီးထောက်ဝဲပြေးကျင်တာလေးပဲကျွန်တော်ပြောချင်ပါတယ်
ဆက်လက်ပြီးတော့စဘာပမာဏဘလောက်ဝယ်ရင်ထိုးကျနေတဲ့စဘာဈေးကိုပြန်ထိန်းနိုင်မလဲဆိုတာကိုတွေ့ကြည့်ရအောင်ပါမြန်မာနိုင်ငံကနေပြည်ပကိုစံတင်ပို့မှုကပြီးခဲ့တဲ့နှစ်နဲ့အခုနှစ်ကိုကာလတူချင်းရှင်ကြည့်ရင်အခုနှစ်မှာအောက်တိုဘာလလောက်အထိတန်ချိန်5သိန်းလောက်နည်းနေပါတယ်ဒါကြောင့်အကြံပြင်းသဘောအရအများဆုံးအနေနဲ့တန်ချိန်5သိန်းစာနဲ့ညီမျှတဲ့စဘာတင်သံပေါင်း30ကျော်လောက်ကိုဝယ်ယူရင်အဆင်ပြေတယ်လို့ဆိုရမှာပါလက်တွေ့မှာဈေးကွက်သဘောတရားအရအတိုင်းအတာတစ်ခုထိလောက်ဝယ်ယူပြီးရင်နောက်ပိုင်းမှာဈေးပြန်တက်လာနိုင်ပါတယ်စဘာတင်သံပေါင်း30ကျော်ကိုလက်ရှိပေါက်ဈေးနဲ့တိတ်မကွာပဲတောင်သူတွေအတွက်အရင်ဈေးလောက်ဖြစ်မဲ့တင်းတရာကျပ်4သိန်းဈေးလောက်နဲ့ဝယ်မယ်ပဲဆိုပါစို့တွေ့ကြည့်ရင်အစိုးရအနေနဲ့ငွေကျပ်တန်ပေါင်း13,000ကျော်လောက်သုံးစွဲရမယ်အနေအထားပါဒါကြောင့်ဒီနေရာမှာပြောလိုတာကအစိုးရအနေနဲ့ငွေကြေးအများကြီးစိုက်ထုတ်လှုပ်ဆောင်ရမယ့်လုပ်ငန်းကြီးတရက်မှာပြင်ဆင်စရာတွေအများကြီးရှိတာမှန်ပါတယ်။ဒါပေမဲ့မြေပြင်အနေအထားကလည်းအရေးပေါ်အခြေအနေဖြစ်နေပါတယ်။ဒီအတွက်အစိုးရအနေနဲ့လုပ်ငန်းကိုလက်တွေမစသေးခင်ကတည်းကစဘာဝယ်တာကိုဘယ်တော့စမယ်။အကြမ်းမြင့်အနေနဲ့ဈေးနှုန်းဘလောက်ဖြစ်တယ်ဆိုတဲ့သတင်းကိုခိုင်ခိုင်မာမာထုတ်ပြန်ဖို့လိုပါတယ်။ဒီလိုလှုပ်ချင်းဖြင့်စဘာလက်ကျန်ရှိနေသေးတဲ့တောင်သူတွေကိုဖြစ်နိုင်သမျှအများဆုံးကယ်တင်ဖို့လိုပါကြောင်းတိုက်တွန်းလိုက်ပါတယ်။စီပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ